ကောင်ကိုထွေးဟာအသက်73နှစ်အရွယ်မှာကလေးစစ်သားအဖြစ်စုဆောင်းခံရပြီးသူ့ရဲ့ကလေးစစ်သားဘဝအတွေ့အကြုံတွေကိုသတင်းမီဒီယာကနေတဆင့်ပြောကြားခဲ့တာကြောင့်တမတော်ကနိုင်ငံတော်အကြီးညိုပြတ်စေမှုနဲ့တရားစွဲဆိုပြီးထောက်နှံနှစ်နှစ်ချမှတ်ခံခဲ့ရသူဖြစ်ပါတယ်။အဲ့ဒီအမှုကိုရင်ဆိုင်နေစမှာလဲတရားရုံးမထီမဲ့မြင်မှုနဲ့ထက်မှန်တရားစွဲဆိုခံရပြီးထောက်နှံ6လချမှတ်ခံရသူဖြစ်ပါတယ်။အင်းစိန်အချင်းထောင်ကနေဒီနေ့လွတ်မြောက်လာစမှာကွမ်ကိုထွေးက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရရှိဖို့နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအများဆုံးရပ်တန့်မှုလိုအပ်တယ်လို့ပြောပါတယ်။သူလွမြောက်လာတဲ့အပေါ်ကလေးစစ်သားဟောင်းကွန်ကိုထွေးပြောတာက
လွမြောက်တော့တော့တိတ်ပြီးတော့ဘာမှခံစားချက်တော့ထူးထူးခြားခြားကြီးတော့မရှိဘူး။ဘာဖြစ်လို့လဲဆိုတော့ဒီကနေ့အချိန်ထိကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေရပိတ်ပင်ခံထားရတယ်ကျွန်တော်တို့နိုင်ငံမှာ
။သူဟာ2018ခုနှစ်ဩဂတ်စ်လ17ရက်နေ့မှာဖမ်းဆီးခံခဲ့ရတာဖြစ်တဲ့အတွက်အင်းစိန်အကျဉ်းထောင်မှာရက်ပေါင်း850ကျားနေထိုင်ခဲ့ရတာဖြစ်ပါတယ်။အထမရန်ចောင်းသားဘဝတွေကတက်မတော်တွေကိုရောက်ရှိခဲ့ပြီးနောက်အကျဉ်းထောင်အတွင်းနှစ်ပေါင်း၁၀နှစ်ကျော်ကြာနေထိုင်ခဲ့ရတဲ့မောင်ဖြစ်သူလွတ်မြောက်လာတဲ့အပေါ်ကိုအောင်ကိုထွေးရဲ့အမမတ်သိန်ကြီးကအ
ញ្ញံပြောတယ်ညာဆိုတညာလုံးအိတ်မပြောခဏခဏလွတ်မယ်ပဲပြောတာလေဟိုလွတ်ငိမ့်နဲ့မပါဘာလဲမပါဆိုတဲ့ခါကျတော့အခုကြမှာဒါအခု तू လွတ်တယ်ဆိုတာလည်းဒါသူ့ရဲ့ရက်အပြည့်နေပြီးတော့မှလွတ်တာပါ
အပြည့်ပြည့်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ AI ကဒီနေ့ကိုအောင်ကိုထွေးလွတ်မြောက်တာဟာမင်္ဂလာသတင်းဖြစ်တယ်လို့ထုတ်ပြန်ကြေညာပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုငြင်းချမ်းစွာလှုပ်ဆောင်တာဖြစ်တဲ့အတွက်သူဟာအစကတည်းကဖန်ဆီးထောင်ချခြင်းမခံသင့်ဘူးလို့လည်း AI အဖွဲ့ကဆိုထားပါတယ်။ယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတွေအားလုံးလွတ်ပေးဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်ထားတဲ့ဥပဒေအားလုံးကိုပြင်ဆင်ပေးဖို့ကိုလည်း AI ကအစိုးရကိုတောင်းဆိုလိုက်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းAAPP ရဲ့စီးရင်တွေအရဆိုရင်လက်ရှိမှာအကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသား52ဦးရှိပြီးအမှုရင်ဆိုင်နေရသူဟာ455ဦးရှိပါတယ်။အမှုရင်ဆိုင်နေရသူ455ဦးထဲမှာတော့126ယောက်ကထောင်တွေအတွင်းကနေရင်ဆိုင်နေရတာဖြစ်တယ်လို့ AAPP ရဲ့စီးရင်တွေအရသိရပါတယ်။ AAPP အဖွဲ့ဝင်ဦးအောင်မျိုးကျော်ကလက်ရှိမှာနိုင်ငံရေးအကျဉ်းသားတွေအများပြားရှိနေပြီးနိုင်ကျင်းအလုံးလွတ်မြောက်တဲ့လို့ပြောပါတယ်
။ကျွန်တော်ကျန်းမာရေးပြောထားတဲ့စကားရအောင်နိုင်ငံရေးကျဉ်းသားတယောက်ရှိနေဆိုအင်တာနက်များလို့ပြောခဲ့ဦးတယ်လေ။ခုကနိုင်ငံရေးကျဉ်းသားတော်များနေတာပေါ့နော်။နိုင်ငံရေးကျဉ်းသားအလုံးကချွတ်ချက်မရှိလွတ်မြောက်တဲ့နိုင်ငံရေးနဲ့ဆက်ဆက်သက်သက်ပြီးတော့တရားရင်ဆိုင်နေရတဲ့လူတွေလည်းချွတ်ချက်မရှိတရားဥပဒေတွေပြီးတော့ပိတ်သိမ်းတဲ့ပေါ့နော်
။ကောင်ကိုထွေးဟာနောက်ထပ်ထောင်နဲ့3နှစ်အထိကြာခံနိုင်ပွဲရှိတဲ့နိုင်ငံတော်အထိမ်းအမှတ်တစိုက်ဥပဒေပုံမှန်ခွန်နဲ့လည်းလက်ရှိမှာရင်ဆိုင်ရပွဲရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကို6000နဲ့နင်းနေဆိုတဲ့ဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကပုံမှန်ခွန်နဲ့တရားစွဲဆိုထားတာကိုစစ်ဆေးပြီးတဲ့နောက်2018ခုနှစ်အောက်တိုဘာလမှာဘူတထောင်မြို့နယ်တရားရုံးကအမှုကိုအပြီးအပြတ်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လို့ဒီနှစ်ဇွန်လမှာတော့ဒီအမှုကိုပြန်လည်စီစစ်ပေးဖို့ရန်ကုန်တိုင်းဥပဒေရုံးကအယူခံဝင်ထားတာရှိပါတယ်။ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးရောဘတ်စန်းအောင်ကဒီနှစ်ကိုအောင်ကိုထွေးလွတ်မြောက်လာမှုအပေါ်စိုးရိမ်စိတ်တွေနဲ့သာကြိုးဆိုကြောင်းပြောပါတယ
်။ကိုအောင်ကိုထွေးလွတ်တာကိုငိုရွေးရည်ရွယ်မရတော့မျက်နာလိုပဲစိုးရိမ်စိတ်တွေနဲ့ကြိုးဆိုပါတယ်။တိုင်းဥရိယာကြီးဦးအောင်တန်းကတိုက်ပင်းနဲ့ပြစ်ဒဏ်ပေးပါလို့ရောင်တိုင်းဒီသာကြီးတရားလွတ်တော်မှာရာဇဝအယူခံမှုကလည်းတင်သွင်းတာတော့အကျဉ်းစခန်းကလွတ်မြောက်လာပြီမဲ့လို့ဘဝတစ်ကိုထူထောင်ဖို့တောင်းစိုးရိမ်စိတ်တွေနဲ့လုံးဝမဲ့အနိဒာဖြစ်နေတယ်
ပုံမှန်ခွန်အမှုအတွက်လာမယ့်ဒီဇင်ဘာလောက်မှာအယူခံကြားနာနိုင်ခြင်းရှိတယ်လို့လည်းတရားလွှတ်တော်ရှေ့နေဦးရောဘတ်စန်းအောင်ကပြောပါတယ်အပြည့်ပြည့်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာကိုအောင်ကိုထွေးကိုဆက်လက်ဆွဲဆိုထားတဲ့အမှုအလုံးကိုရုပ်သိမ်းပေးဖို့အချက်လည်းပါဝင်ပါတယ်တဖက်မှာလည်းကိုအောင်ကိုထွေးလွတ်မြောက်ရေးအတွက်ကြိုးပမ်းဆောင်ရွက်ခဲ့လို့သူ့ရဲ့အမဖြစ်သူမန်နေဇာထွန်းဟာနိုင်ငံတော်အကြီးညိုပြတ်စေမှုရုံးရင်ဆန်ခတ်ဖြစ်စေရန်ရည်ရွယ်ရန်စမှုပုံမှန်နှစ်ခုနဲ့တရားစွဲခံထားရပြီးအင်းစိန်အကျဉ်းထောင်မှာထိမ့်သိမ်းခံထားရတာဟာ3လခန့်ရှိနေပြီဖြစ်ပါတယ်မန်နေဇာထွန်းကိုနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကအမှုရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသားစီးရင်မှာထည့်သွင်းထားပါတယ်ရှင်ကျွန်မဝေမာထွန်းပါ